of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်မတ်လ31ရက်တနင်္ဂနွေနေ့ညနေ 6:00 ခွဲကနေ 9:00 ထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လည်နေပါပြီ 19.19 19နဲ့ 25 တို့ကနေနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညူပါရှင်ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်တာညူပါဒီစပိန်နိုင်ငံမက်ဒရစ်မှာရှိတဲ့သူတို့တိုင်ယွန်ဝင်းစီခံရတဲ့ပေါ်စုံလက်စစ်ဆေးမှုမြောက်ကိုရီးယားကတောင်းဆိုနေပါတယ်တောင်ကိုရီးယားမှာတော့ဒေသဆိုင်ရာယူကောက်ပွဲတွေကျင်းပပြီးတော့လက်ရှိအစိုးရအပေါ်လူထောက်ခံမှုကိုစမ်းသပ်နေပါတယ်နောက်အမေရိကန်အစိုးရအနေနဲ့ဂွန်တမာလာ Honduras El Salvador နိုင်ငံတွေကိုပြည်နေတဲ့ထောက်ပံ့တွေရပ်ဖို့အတွက်စဉ်းစားနေပြီဖြစ်ပါတယ်စတဲ့ထိတဲရောက်နိုင်ငံတကာသတင်းတွေကိုကိုယ်နိုင်တဲ့အတူကြီးညာပြီးတော့ရှိပါတယ်မခွန်ညူ
ကောင်းပါပြီရှင်နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာကတော့ဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့စီပင်သားရာရွေးကောက်ပွဲမှာလူထုရဲ့ပါဝင်မဲပေးမှုအခြေအနေဘယ်လိုရှိပါသလဲ
စီပင်သားမှာထားဆောင်တဲ့ကိုယ်ကလေးကိုရွေးချယ်တဲ့ဟာတော့ဘာလို့ကျွန်တော်ကကိုယ်ပါလဲတောင်းဝန်ရှိတယ်ဗျနော်ကိုယ်လည်းရွေးချယ်နေတဲ့ကြောင့်လို့ဒီဟာကိုကြားပြီးတော့ကျွန်တော်
စီပင်သားရာရွေးကောက်ပွဲကိုတွားရောက်မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့အတူရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်လောင်းသူတို့ရဲ့အတွေ့အကြုံတွေဆက်သွယ်မေးမြန်းထားတာနားဆင်နိုင်ပါတယ်နိုင်ငံတကာသတင်းလွှာမှာတော့မြန်မာအမှုပညာရှင်တဦးပါဝင်တဲ့ဟောင်ကောင်မှာကျင်းပနေတဲ့ခုနှစ်ကြိမ်မြောက်ဘက်ဆောအမှုပညာမော်ဒန်အမှုပညာရွေးကောက်အမှုပညာပွဲတခါအာဖဂန်ယဉ်ကျေးမှုမှာတေဂီတာဟာရာစုနှစ်တွေနဲ့ချီပြီးနေရာရခဲ့ပေမဲ့အခုချိန်မှာဂီတမြတ်နိုးသူတွေကြားသူတို့ရဲ့ယဉ်ကျေးမှုပျောက်ကွယ်သွားမှာစိုးရိမ်နေတာဘာကြောင့်လဲဆိုတာတွေကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်ဖေဖော်ဝါရီလတွင်ကစပိန်နိုင်ငံမက်ဒရစ်မှာရှိတဲ့သူတို့တန်ယုံဝင်စည်းခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးပြီးဘူးဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်ဒီစီနင်းမှုဟာစူးစူးဝါအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့ဥကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်ဒါဟာဆိုရင်တော့မြောက်ကိုရီးယားဘက်ကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပထမဆုံးတရားဝင်တုံ့ပြန်ချက်လို့ပြောရပါမယ်။ဒီဖြစ်ရပ်ဟာတရားမဝင်ဝင်ရောက်ကျူးကျော်မှုဖြစ်တယ်လို့ပဲနိုင်ငံတကာဥပဒေကိုပြောင်းကြကြကျူးလွန်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကကြေညာချက်မှာဖော်ပြပါရတယ်။ဒီဖြစ်ရပ်ဟာဆိုလို့ရှိရင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုံအစိုးရကိုဆက်ညင်တဲ့အတိုက်ခံအုပ်စုတစုရဲ့လုပ်ရပ်ဖြစ်တယ်လို့သိရပါရတယ်။ဖေဖော်ဝါရီလ22ရက်နေ့ကဖြစ်တဲ့အဲ့ဒီဖြစ်ရပ်မှာစီးနင်းဝင်ရောက်သူတွေဟာတိုင်ဟုံးမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားကြပါရတယ်။အဲ့ဒီချက်လက်ပစ္စည်းတွေကို FBI အမေရိကန်ပြည်သူထောက်လိုင်းဘူရိုကိုလွှဲပြောင်းပေးရခဲ့တယ်ဆိုပြီးတော့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်ထူးကိုလဲစတီဗန်ဘီဂန်နဲ့မြောက်ကိုရီးယားရဲ့ပြည်သူ့လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌရီဆီယောင်တို့ဟာအခုတစ်ပတ်အတွင်းတရုတ်နိုင်ငံဘေကျင်းမြို့မှာမမျှော်လင့်ဘဲတွေ့ဆုံခဲ့ကြပွဲရှိနေပါတယ်ဒါကြောင့်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားနျူကလ িয়ার ဆွေးနွေးမှုတွေပြတ်ခဲ့ပြီးတဲ့နောက်နောက်ကွယ်မှာနိုင်ငံသားဆွေးနွေးမှုတွေပြုလုပ်နေနိုင်တယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။မစ္စတာဘီဂန်ဟာဘေကျင်းမြို့ကိုတနင်္လာနေ့ကရောက်ရှိခဲ့ပြီးတော့ကိုရီးယားကျောင်းဆက်ရေးဆိုင်ရာထူးကိုလည်းဖြစ်တဲ့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကောင်ဆွမ်ယူနဲ့လည်းဘေကျင်းမြို့မှာအင်္ဂါနေ့ကတွေ့ခဲ့ပါတယ်။မြောက်ကိုရီးယားလွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌရီဆူယောင်ကတော့အင်္ဂါနေ့ကလာအိုနိုင်ငံကိုသွားစဉ်မှာဘေကျင်းမြို့ကိုဝင်ရောက်ခဲ့ပါတယ်နိုင်ငံတကာအရေးလေးလာနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Center for Naval Analysis အဖွဲ့ကညွှန်ကြားရေးမှူး Ken Goss ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားအနည်းဆုံးတော့နောက်ကွယ်မှာအပြန်အလှန်ဆွေးနွေးပြောဆိုမှုတွေရှိနေနိုင်တယ်လို့ယူဆပြီးဒီလိုနောက်ကွယ်မှာဆွေးနွေးပြောဆိုမှုတွေကိုတရုတ်နိုင်ငံမှာလုပ်ဖို့ကိုလည်းတရုတ်နိုင်ငံဘက်ကအကူအညီပေးတာဖြစ်နိုင်တယ်လို့သူကပြောပါတယ်ဒါပေမဲ့လည်းသမ္မတအိုဘားမားလက်ထက်ကအင်မီတော်တာဝန်ရှိသူတူအဖြစ်ထမ်းဆောင်ခဲ့တဲ့ Gary Sumo ကတော့ Mr. Beacon နဲ့ရီရိုဟာတရုတ်နိုင်ငံနဲ့သူတို့ဘာသာသူတို့ပြောဆိုစရာရှိလို့အဲ့ဒီတစ်ချိန်ထဲမှာရောက်နေကြတာဖြစ်တယ်ဆိုပြီးတော့သုံးသပ်ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေအခုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်မြို့တော်ဝင်တွေမင်းနစ်ပယ်ကောင်စီဝင်တွေနဲ့အခြားဒေသဆိုင်ရာအရာရှိတွေကိုရွေးချယ်တဲ့ဒီရွေးကောက်ပွဲကိုတူရကီပြည်သူတွေဒီနေ့မှာမဲပေးကြရတာပါဒေသဆိုင်ရာရွေးကောက်ပွဲဆိုပေမဲ့လည်းဒီရွေးကောက်ပွဲဟာတူရကီသမ္မတ Recep Tayyip Erdogan နဲ့အနာရတရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီအတွက်လူလူထောက်ခံမှုကိုစမ်းသပ်တဲ့ပွဲဆိုပြီးတော့နိုင်ငံရေးလှိလာသူတွေကတုံ့တက်နေပါလေ။တူရကီနိုင်ငံမှာတော့စီးပွားရေးကျပြီးတော့ငွေကြေးဖောင်းပွားမှုတွေလည်းမြင့်တက်နေတာကြောင့်မဲဆန္ဒရှင်တွေရဲ့ကြားမှာတော့စီးပွားရေးစိုးရိမ်ချက်ဟာဦးစားပေးကိစ္စရပ်ဖြစ်နေပါလေ။အစိုးရစီမံခန့်ခွဲမှုညံ့လာကြောင့်စီးပွားရေးကပိုပိုပြီးတော့ဆိုးလာတယ်လို့အစ္စတန်ဘူမြို့မှာမဲပေးနေတဲ့အင်ဂျင်နီယာတူကပြောပါရတယ်။စီးပွားရေးကျတာကြောင့်မလို့အလုပ်ကိုင်တွေဆုံးရှုံးကြပြီးတော့သူ့ရဲ့တငယ်ချင်းအတော်များများဟာအလုပ်ရှားပါအလုပ်ရှာနေကြရတယ်လို့ဆိုပါရတယ်။အသက်60အရွယ်မဲပေးသူ Davis Dugman က AFP သတင်းဌာနကိုပြောရမှာတော့တူရကီပြည်သူတွေဟာစီးပွားရေးပြဿနာတွေရင်ဆိုင်နေရပြီးတော့ဝန်ထမ်းချမ်းနိုင်တာလည်းမရှိအခက်အခဲတွေကြုံနေရတယ်လို့ဆိုပါတယ်အခုဒီရွေးကောက်ပွဲမှာသမ္မတအနေနဲ့သူ့ရဲ့ပါတီကိုယ်စားလှယ်တွေအတွက် အစ္စတန်ဘူနဲ့မြို့တော်အန်ကာရာတို့မှာအဓိကထားပြီးတော့မဲဆွယ်စည်းရုံးမှုတွေလုပ်ပေးခဲ့ပါတယ်။အခုရွေးကောက်ပွဲကိုတော့တူရကီပြည်သူ58တန်းမဲပေးကြခဲ့ပါတယ
်။ယူကရိန်းသမ္မတရွေးကောက်ပွဲပထမအကြော့ကိုတော့ဒီကနေ့ကျင်းပနေပြီးတော့ယူကရိန်းနိုင်ငံသားတွေလည်းမဲယုံကိုသွားပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲကိုသမ္မတလောင်း39ယောက်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးတော့ထိပ်ဆုံးကပြေးနေတဲ့3ယောက်ကတော့လက်ရှိသမ္မတနောက်ဝင်းကြီးကျုပ်ဟောင်းနဲ့ဟာတာယုတ်တန်စီးရီးမှာသမရဖြစ်တဲ့တရုတ်ဆောင်နဲ့ယဟာတာတရုတ်ဆောင်တို့ဖြစ်ကြပါတယ်ဟာတာတရုတ်ဆောင်ဗိုလိုဒီမီယာဇလင်စကီကတော့ယူကရိန်းနိုင်ငံမှာလူချိုက်များတဲ့ပြည်သူဝန်ထမ်းဆိုတဲ့ယုတ်တန်ဇလန်တို့မှာကြောင်းစရာအဖြစ်တရုတ်ဆောင်သူဖြစ်ပြီးတော့ယူကရိန်းနိုင်ငံရဲ့အခွင့်အထူးကလူဒန်းစားတွေကိုသူရှုတ်ချပြောဆိုထားတဲ့ဗီဒီယိုကိုကြောင်းသားတယောက်က YouTube မှာတင်လိုက်ပြီးတဲ့နောက်အမျှော်လင့်ပဲသမရအဖြစ်ဝင်ရွေးခံဖို့ဖြစ်လာတာဖြစ်ပါတယ်ယူကရိန်းနိုင်ငံမှာမကြခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းရတော့လက်ရှိသမရပက်ထရိုပိုရိုရှန်ကိုကထောက်ခံသူ 73.8 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ယူလီယာဝန်ကြီးချုပ်ဟောင်းယူလီယာတီမိုရှန်ကိုကတော့ယူကရိန်းနိုင်ငံရဲ့လိမ်ဘောရောင်တော်လှန်ရေးအပိမှာဝန်ကြီးချုပ်ဖြစ်လာခဲ့သူပါ။ဒါပေမဲ့သူဟာတမောဝတ်တံငွေသဘောတူစာချုပ်ချုပ်တဲ့နေရာမှာအာဏာလွဲသုံးစားလုပ်မှုကြောင့်2012ခုနှစ်မှာဖမ်းခံခဲ့ရပြီးတော့2014ခုနှစ်မှာပြန်လွတ်လာခဲ့ပါတယ်။အဲဒီနောက်သမရအဖြစ်ဝင်ရွေးခံခဲ့ပြီးမဲ့ပိုလိုရှန်ကူကိုရှုံးခဲ့တာပါ။ဘသူကမှတော့ဒီရွေးကောက်ပွဲကိုပထမအကြော့မှာမဲရီအတွက်အများစုကိုရလိမ့်မယ်လို့မထင်ကြောင်းခံမှန်းနေကြပြီးတော့မဲရီအတွက်အများဆုံးရတဲ့သူ၂ယောက်ကတော့ရွေးကောက်ပွဲဒုတိယအကြော့ဖြစ်နေဆက်ပြီးတော့အရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ။
ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်။အမေရိကန်အစိုးရအနေနဲ့ဂွန်ဒမာလာ၊ဟွန်ဒူရပ်စ်၊အယ်ဆာဗေဒိုနိုင်ငံတွေကိုပြီးနေတဲ့အထောက်ပံ့တွေရပ်တန့်လိုတယ်ဆိုတာကိုအမေရိကန်နိုင်ငံကြီးဌာနကစနေနေ့ကတီးပြီးပြောဆိုလိုက်ပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံခြားအကူအညီပေးအစီအစဉ်တွေမှာသမရရဲ့ညွှန်ကြားချက်အတိုင်းဗန်ဒါရီအသုံးစရိတ်တွေကိုစီမံဆောင်ရွက်ခဲ့ပြီးတော့လွှတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံကြီးဌာနပြောကြေညာသူကပြောခဲ့တာပါ။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့ဒီအလဲအမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့အယ်ဆာဗေဒိုဂွန်ဒမာလာနဲ့ဟွန်ဒူရပ်စ်တို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်။အဲ့ဒီသုံးနိုင်ငံဟာ2018ခုနှစ်ဗန်ဒါရီနှစ်အတွက်အကူအညီငွေဒေါ်လာ3,500နဲ့2019လက်ကျန်ငွေတွေကိုလက်ခံယူဖို့ရှိနေတယ်လို့ Washington Post သတင်းစာကရေးပါတယ်။ဒီနိုင်ငံတွေကိုငွေကြေးတော်များများထောက်ပံ့ကူညီနေပေမဲ့အမေရိကန်အတွက်ဘာမှပြန်ပြီးတော့သူတို့ကလုပ်ပေးနိုင်တာမရှိတာကြောင့်ထပ်ပြီးတော့မှမဟုတ်ဘူးဆိုပြီးတော့သမ္မတ Trump ကတောက်ကြနေတော့ကပဲပြောခဲ့ပါလား။ဒီနိုင်ငံတွေဟာအမေရိကန်ပြည်အောင်စုကိုအစုလိုက်ပြုံလိုက်လာရောက်နေကြတဲ့ရွှေပြောင်းလူအုပ်ကြီးတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးတော့သမ္မတ Trump ကဆွဆွဲခဲ့ပါတယ်။ဒါပြင်ဒီရွှေပြောင်းလူအုပ်တွေကိုလက်ခံထားမယ်ဆိုရင်အင်းကြီးချင်းမက္ကဆီကိုနေဆက်ကိုလည်းပိတ်ဖြစ်ဖို့သူဘက်ကစဉ်းသစ်ရှိတယ်လို့သမ္မတ Trump ကဒီတောင်ပိုင်းနေချင်းဆက်ဖြစ်တဲ့မက္ကဆီကိုနိုင်ငံကိုသတိပေးခဲ့ပြန်ပါတယ်။ဒါပေမဲ့လည်းဒီသုံးနိုင်ငံကိုအကူအညီဖြတ်ဖို့ဆိုရင်တော့လွှတ်တော်ရဲ့ဒီပြူချက်ရယူရမှာပါ။အမေရိကန်ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ခေါင်းဆောင်အထက်လွှတ်တော် Matt Bott Menendez ကတော့သမ္မတ Trump ရဲ့ဒီကြေညာချက်ဟာမစင်မချင်လို့ရဖြစ်ပြီးတော့လက်မခံကြဘူး။ဒီမိုကရက်နဲ့ Republican အမတ်တွေကိုတိုက်တွန်းနေပါတယ်။Texas ပြည်နယ်ဒီမိုကရက်အမတ်ဖြစ်တဲ့ Jack Green Castro ကလည်းအကူအညီဖြတ်မဲ့ဒီအစီအစဉ်တွေဟာအဲ့ဒီတိုင်းပြည်တွေကိုမတိမငြိမ်ဖြစ်အောင်လုပ်တယ်လို့ဖြစ်လိမ့်မယ်လို့စနေနေ့မှာကြေညာချက်ထုတ်ပြီးတော့သတိပေးထားပါတယ
်။ American သမ္မတ Donald Trump ကမက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်လို့ချိန်ချောက်လိုက်တဲ့အတွက်နိုင်ငံနယ်စပ်ကိုမကြာခဏဆူဆူဖြတ်ခွနေကြတဲ့အကြောင်းသားတွေနဲ့အလုပ်သမားတွေကြားစိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ American နဲ့ Mexico နယ်စပ်ခိတ်တွေမှာတနေ့ကိုလူပေါင်းထောင်နဲ့ချီတစ်ဖက်နဲ့တစ်ဖက်ဖြတ်ခွနေကြတာဖြစ်ပါတယ်။အမေရိကနိုင်ငံတွေကခိုလုံခွင့်လျှောက်ထားသူတွေဟာမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကနိုင်ငံကိုဥတီလာနေပြီးဒီလိုတရားမဝင်လာတဲ့သူတွေကိုမက္ကဆီကိုနိုင်ငံကမတားဆီးဘူးဆိုရင်သူ့အနေနဲ့မက္ကဆီကိုနယ်စပ်ကိုအခုလာမဲ့သတင်းပတ်အတွက်မှာပိတ်သွားနိုင်ခြေရှိတယ်ဆိုပြီးတော့သမ္မတ Trump ကပြီးခဲ့တဲ့တောက်ကြနေ့ကပြောကြခဲ့ပါတယ်။အခုလိုနိုင်ငံနယ်စပ်ကိုပိတ်လိုက်ခြင်းအပြင်ကုန်သွယ်လုပ်ငန်းတွေဘီလီယံနဲ့ချီဆုံးရှုံးလာနိုင်တယ်လို့တရားဝင်နယ်စပ်ဖျက်ချော်မှုလည်းတန်းနဲ့ချီပြီးတော့ဆုံးရှုံးမှာဖြစ်ပါတယ်။အဲ့လိုတဲမှာအသက်22နှစ်အရွယ်အမေရိကန်နိုင်ငံသားအန်ဒရီယာတော်ရက်စ်လည်းပါဝင်ပါတယ်။သူမဟာဒီတက်ဆက်တက္ကသိုလ်မှာပညာသင်ကြားနေပြီးတော့ဇနီးနဲ့တနင်္ဂနွေနေ့မှာသူဟာမက္ကဆီကိုနိုင်ငံဆီယိုတက်ဝါရက်စ်မြို့မှာရှိတဲ့သူ့ရဲ့အထွန်းနဲ့တွေ့နေနေရဖြစ်ပါတယ်။နိုင်ငံနယ်စပ်တရားကိုဖျက်ခုနေတဲ့ကြောင်းသားအများကြီးရှိပြီးအာဏာပိုင်တွေကလည်းသူတို့အတွက် တီးတန့်လူကူးတဲ့ဇင်းကြံတက်တက်လှုပ်ပေးထားပါတယ်။သမ္မတထရမ့်ကအခုလိုချင်းချောက်လိုက်တဲ့အတွက်ဒီမအပါဝင်ကျောင်းသားအတော်များများကတော့မက္ကဆီကိုနိုင်ငံဘက်ကိုပြန်သွားဖို့စိတ်ပူနေကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ဒုတိယသမ္မတဗိုလ်ချုပ်ကြီးအဗ်ဒူရာရှစ်ဒေါ့စတွမ်ဟာစင်ဂျီရုံကသူ့ကိုလှုပ်ချက်မှုတစ်ခုမှာကတ်တီလေးလွတ်မြောက်ခဲ့တဲ့နောက်တာလီဘန်တွေကတော့သူတို့သူဟာဆိုလို့ရှိရင်သူတို့ရဲ့ပြစ်မှတ်တစ်ခုဖြစ်ဆက်ပြီးတော့ရှိနေတုံးပဲလို့တနင်္ဂနွေနေ့မှာကြေညာပြောဆိုပါတယ်။တချိန်လုံးကစစ်ပြင်းတူဖြစ်တဲ့ဗိုလ်ချုပ်ကြီးဒေါ့စတွမ်ရဲ့ရင်တန်းဟာစင်ဂျီရုံကတော့တာလီဘန်တွေရဲ့တိုက်ခိုက်တာကိုခံခဲ့ရတာပါ။မြောက်ပိုင်းဘော့ကာပြည်နယ်မှာဖြစ်တဲ့အဲဒီတိုက်ခိုက်မှုတွင်ဗိုလ်ချုပ်ကြီးဒေါ့စတွမ်ကိုရန်တော်တူသေဆုံးသွားပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။သူ့ရဲ့မွေးရမြေကိုအသွားမှာအခုလိုမျိုးတိုက်ခိုက်ခြင်းခံခဲ့ရတာလို့ဒေသလူမျိုးရေးတာဝန်ရှိသူတွေနဲ့ဒီဩဇာကြီးတဲ့ဥစပတ်မျိုးနဲ့ခေါင်းဆောင်ရဲ့အဓိကလက်ထောက်တွေကပြောပါတယ်။နိုင်နဲ့ချီကြတဲ့တိုက်ခိုက်မှုတွေမှာတော့နှစ်ဖက်စလုံးထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပေမဲ့ဗိုလ်ချုပ်ကြီးဒီဒေါ့စတွမ်ကတော့ဘာမှဒဏ်ရာမရဘဲနဲ့လွတ်မြောက်ခဲ့တယ်လို့ဆိုပါတယ်။ဒီလောက်ကြမှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်ဘက်ကအလျင်မြန်ပြောဆိုလိုက်ပြီးတော့ဒီတိုက်ခိုက်မှုတွင်အဓိကကျတဲ့တပ်မှုတူအပါဝင်ဒေါ့စတွမ်ရဲ့တစ္ဆာကန်၄ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်ရဲ့စစ်ဘက်ကြေညာချက်တခုမှာတော့တိုက်ခိုက်မှုတွင်မှာတာလီဘန်၄ဦးသေဆုံးပြီးတော့အတော်များများဒဏ်ရာရတယ်လို့ဆိုထားပါတယ်။ဗိုလ်ချုပ်ကြီးဒေါ့စတွမ်ဟာ2001ခုနှစ်တုန်းကတာလီဘန်တွေကိုတိုက်ထုတ်ရာမှာအမေရိကန်ပြည်တော်စုကိုအကူအညီပေးခဲ့တဲ့စစ်ဗီရန်တစ်ပါးဖြစ်ပါတယ်။သူဟာဥစဘက်မျိုးနွယ်ရဲ့ဩဇာကြီးတဲ့ခေါင်းဆောင်တူဖြစ်ပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာတော့နာမည်ဆိုးနဲ့ကြော်ကြားနေသူဖြစ်ပါတယ်။
ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကမ္ဘာတော်ဘဏ်ကပြည်သူတွေဝိုင်းဝန်းလှုပ်ဆောင်ကြဖို့ကြိုးပမ်းတဲ့အနေနဲ့မနေ့စနေနေ့ည၈နာရီခွဲမှာတော့ကမ္ဘာတော်ဘဏ်ကထင်ရှားတဲ့အဆောက်အုံတွေကိုမီးအမောင်ချခဲ့ကြပါတယ်။ဒီထဲမှာ Paris မြို့က Eiffel Tower, New York မြို့က Empire State Building, Sydney မြို့က Opera House အဆောက်အုံ၊ Germany နိုင်ငံက Brandenburg Gate အပါအဝင်ကမ္ဘာတော်ဘဏ်ကထင်ရှားတဲ့အဆောက်အုံတွေကိုမီးအမောင်ချပြီးတော့ Art Hour ကမ္ဘာနိုင်ငံလှုပ်ရှားမှုကိုလုပ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါရှင်။အခုထုတ်လင်းပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရန်ကုန်တိုင်းဒေသကြီးရဲ့စီပင်သားရရွေးကောက်ပွဲနဲ့စပါမယ်ရှင်။ဒီကနေ့ရန်ကုန်မှာကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲအနောက်ရှက်တစုံတရာမရှိဘဲအောင်မြင်စွာပြီးဆုံးသွားပြီမဲ့မဲပေးသူဥယျာဉ်နယ်ပါလွန်နေတယ်လို့မဲဆန္ဒရှင်ရှင်တွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောပါတယ်စီပင်ရွေးကောက်ပွဲမှာပါတီနိုင်ငံရေးအင်အားသုံးမှုတချို့တွေ့ခဲ့ရတယ်လို့မဲဆန္ဒရှင်စည်ရင်မှားယွင်းမှုတွေနဲ့လည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ကိုယ်တိုင်မဲပေးခဲ့သူစီပင်ရွေးကောက်ပွဲဝင်ကိုစလေလောင်းတူကလည်းထောက်ပြပါဗျ။ဒီနေ့ရန်ကုန်တိုင်းတွင်33မြို့နယ်တို့ကစီပင်ရွေးကောက်ပွဲအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။မတ်လ31ရက်နေ့တနင်္ဂနွေနေ့မနက်ခင်းကနေစလို့ရန်ကုန်တိုင်း33မြို့နယ်ကမဲဆန္ဒနယ်6ခုအတွက်ကိုစလေလောင်း282ဦးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲကတော့ချော့မွေ့စွာနဲ့ပဲကျင်းပပြီးစီးသွားခဲ့ပါပြီ။ဒါပေမဲ့လို့မဲလာပေးသူမဲဆန္ဒရှင်ဦးရေကတော့တိတိတသားကိုနှဲပါခဲ့တယ်လို့ရွေးကောက်ပွဲမဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်။ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုရိုင်းတာမွေမြို့နယ်မဲယုံမှာလာရောက်မဲပေးခဲ့ပါတယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဗဟန်းမြို့နယ်မှာကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်။လာမယ့်ဧပြီလထဲမှာစပြီးတော့အသက်ဝင်လာမယ့်စီပင်ကော်မတီဝင်ရွေးကောက်ပွဲအတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေမဲပေးခဲ့ကြတဲ့အထက်ရန်ကုန်တိုင်းတင်ငန်းညို့မြို့နယ်မှာကိုရိုင်းသွားပြီးတော့မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကသူ့အတွေ့အကြုံခုလိုပြောပြပါဗျာ။နိုင
်ငံသားတယောက်အနေနဲ့ပေါ့နော်။ကိုစီပင်သားမှာထားဆောင်မဲ့ကိုရတယ်ဟုတ်။အဲယူချေတဲ့ဟာတော့ဘာလို့ကျွန်တော်ကကိုကလည်းတာဝန်ရှိတယ်ပေါ့နော်။ကိုလည်းယူချေနေတဲ့ကြောင့်လို့ဒီအရတော့ပြောကျွန်တော်မဲပေးရခြင်းဖြစ်တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်အနေနဲ့ကြည့်တဲ့အခါကျတော့လေဟိုစေတောင်းကြရတော့မဲပေးတဲ့အယူတွေကနည်းတယ်ပေါ့နော်။ဟိုကျွန်တော်သွားတဲ့အချိန်မှာဆိုနာနာရီကျတော့ပါဆိုမဲပေးရတဲ့အချိန်တော့မရှိသေးတော့ပြောပြရှိတာပေါ့နော်။အဲရှေ့မှာဟိုပြီးရတဲ့အယူတွေနေကြည့်တော့လေဟိုမဲပေးရတဲ့တစ်ဆောင်ကျော်မှာဒါပြီးရတဲ့ဒီမှာ50တော့ပဲရှိတယ်လို့ပြောရပေါ့နော်။အဲတော့ဒီပြည်ပြည်အခြေအနေတော့ဒါနည်းနေတာတော့ကျွန်တော်နေနေတာတော့စေမကောင်းပေါ့နော်။အဲတော့ကျွန်တော်ကစီရင်ရောက်ဝဲသွားတယ်။ဒါအခုဟိုမြို့တော်ကဘုရားကြီးကြီးရဲ့နေရာတစ်ခုဖြစ်တယ်ဟုတ်တော့မြို့နယ်ရောဒါခိုင်းကြကြီးကိုယ်ကလေးရောကျွန်တော်ရေးရမယ့်အဖြစ်နေပါဘူး။အဲဒါကြီးနေပြည်တော်နေထားတော့ဒါစီပြီးပါတယ်။ဒီမဲယုံစီမံသားမှုကိုနေထားတော့
ရွေးကောက်ပွဲကျင်းပတဲ့33မြို့နယ်ကမဲယုံနေမှာစောင့်ကြည့်လေ့လာသူပေါင်း348ဦးကိုဆစ်လွတ်ပြီးတော့အနီးကစောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းရွေးကောက်ပွဲက ချော့မွေစွာပြီးဆုံးသွားခဲ့ပေမဲ့မဲပေးသူကအလွန်ကိုနဲတဲ့အတွက်စိုးရိမ်မိတယ်လို့ရွေးကောက်ပွဲကျင်းပနေချိန်မှာပဲသဘောထားထုတ်ပြန်ပါတယ်ဒီကနေ့ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲအပေါ်မှာတော့ page ရဲ့စီမံကိန်းအစီအစဉ်မန်နေဂျာကိုဟန်ဆိုထွန်းကအခုလိုခြုံငုံသုံးသပ်ပါတယ
်လဲစပြီးတဲ့အချိန်မှာတော့အားလုံးကတော့အဆင်ပြေတယ်နောက် EECC လည်းဖြစ်တယ်ပေါ့နော်ဒါပေမဲ့လဲလာပြီးတဲ့ပမာဏကတော့တအားနေတယ်နောက်ထပ်စမ်းစစ်လေးလာမှုတခုလုပ်ကြည့်တာရန်ကုန်မြို့မှာရှိတဲ့ဒီအခု33မြို့နယ်မှာကျင်းပနေတဲ့မဲယုံကြီးအခြေအနေကိုသုံးသပ်ကြည့်အားဆရာခိုင်နှုန်းပတ်ဝန်းကျင်မှာပဲဒီလဲလာပြီးတဲ့လူတွေရှိတယ်အဲ့ဒါတော့ဒါမဲပြီးမှုတအားနေတယ်ပေါ့ကျန်တဲ့ကိစ္စအနေနဲ့ကတော့ကျွန်တော်တို့မဲယုံစောက်ခွင့်တဲ့အခြေအနေမှာကျွန်တော်တို့ရဲ့ observer တွေအချို့ပေါ့နော်300ခိုင်နှုန်းလောက်ပဲရှိပါတယ်ဒီလိုမျိုးတားမြစ်ခံရတာမျိုးပြီးမဝင်တာမျိုးရှိတယ်ပေါ့မဲယုံမှုတွေရဲ့ဒီဟိုဩဇာပါတွေရဲ့အခန်းကဏ္ဍပေါ်မှာသိရှိမှုနည်းလို့အဲ့ဒီမဲယုံအဲ့300ခိုင်နှုန်းလောက်မှာပေါ့ကျွန်တော်မျိုးအဲ့ဒါမျိုးတွေ့ရတယ်နောက်တစ်ခုကကြတော့ဒီမဲယုံသားမှာမဲဆွဲတာတို့ဘာလို့တော့ကျွန်တော်ရှိလို့ incident အကြီးကြီးတွေမတက်လာဘူးတခြား incident လေးတွေတော့တချို့ကိုစားမဲပေးမှုအနည်းငယ်ရှိတာဒါပေမဲ့ကြီးမားတဲ့ကြေကြေမြန်းမြန်းဖြစ်တဲ့ဒီသူကြတိရတီတော့ကျွန်တော်တို့မတွေ့ရဘူးခင်ဗျာ
ရန်ကုန်မြို့တော်စီပင်သားရရေရွေးကောက်ပွဲကော်မရှင်ခုတ်ထုတ်ပြန်တဲ့မဲယုံတီနေရာနဲ့လက်တွေ့တည်ရှိနေတဲ့မဲယုံနေရဲ့နေရာဟာလွဲမားနေတယ်လို့ page ကထုတ်ပြသလိုပဲမဲယုံနေမှာလာပေးတဲ့မဲဆန္ဒရဲ့ရှင်နေရဲ့စရင်လွဲချော်မှုတွေရှိနေတာကိုလည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ရန်ကုန်မြို့တော်စီပင်သားရရေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူတဦးဖြစ်တဲ့မဲဆန္ဒနဲ့အမှတ်3ရဲ့ကိုစလဲလောင်းကိုအောင်ခန့်ကလည်းသူ့အတွေ့အကြုံအခုလိုပြောပြပါတယ
်မဲလာပေးတဲ့နေ့မှာပဲတကယ်မဲပေးသွားလို့ရအောင်စီစဉ်ပေးထားတဲ့အမှုတွေမှာအားနည်းနေရဆိုကျွန်တော်တွေ့ရပါတယ်အဓိကကတော့မဲစင်းနဲ့ဆက်သက်ပြီးသွားတော့ပါမဲစင်းနဲ့ပတ်သက်ပြီးသွားတော့ကျွန်တော်တို့စီးလောက်ကတော့မဲစင်းတွေမှာအစ်မတမအားနည်းမှုကမပြည့်စုံပါဘူးမိသားစုလိုက်တိုက်လိုက်မပါတာရှိပါတယ်ကျွန်တော်ကိုယ်တိုက်ကိုပဲကိုယ်နဲ့တယောက်နေနဲ့မနက်ကကျွန်တော်မနက်9နာရီမှာမဲပေးတဲ့အချိန်မှာဆက်ဆက်တွေ့ကြုံရပါတယ်ဒါလည်းဆိုတော့ကျွန်တော်ပထမမဲစင်းစစ်ထားတဲ့ဓာတ်နဲ့ဒီယုံမဲစင်းယုံမဲစင်းနဲ့ကြိုက်တဲ့ယုံကျွန်တော်မဲယုံသွားတဲ့အခါမှာကျွန်တော်နာမည်မပါပါဘူးကျွန်တော်စင်းရင်းမပါပါဘူးကျွန်တော်မိသားစုစင်းရင်းမပါပါဘူးဖုန်းနဲ့ဆက်ပြီးသွားမှာကျွန်တော်နောက်ယုံညွှန်ကြားပါတယ်အဲယုံမှာသွားပေးလိုက်တော့မှရပါတော့ပါပဲ
ဒီကနေ့ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲရဲ့အခြေအနေပေါ်မှာတော့ပါတီနိုင်ငံရေးလွှမ်းမိုးမှုတွေရှိတာကိုမြင်ခဲ့ရတယ်လို့မဲဆန္ဒရလက်ထွက်ပေါ်ခြင်းကိုစောင့်ကြည့်ရအောင်ပဲလို့စီပင်ကိုယ်စားလှယ်လောင်းတူအနေနဲ့ကိုအောင်ခန့်ကသုံးသပ်ပါတယ
်ပါတော့အခက်အခဲကဒီနိုင်ငံရေးအခက်အခဲပေါ့နော်ကျွန်တော်ပါတီနဲ့အခက်အခဲစိုးရနဲ့ပြည်သူနဲ့ပြန်ရတယ်လို့ပါဖြစ်ပါတယ်အဲ့ဒါမများတတ်ပါဘူးငွေကြေးရလည်းပြန်ကြည့်မယ်ဆိုရင်ကျွန်တော်ကအဖွဲ့နဲ့တယောက်တည်း
စီပင်ဥပဒေတည်ရထူးခြားချက်အရာကတော့ရွေးကောက်ခံ6ဦးတည်းကတဦးကိုဒုတိယမြို့တော်ဝင်အဖြစ်နဲ့ကော်မတီဝင်တွေအားလုံးကလှည့်ဝက်မဲဆန္ဒပေးရွေးချယ်ကြမှာလည်းဖြစ်ပါတယ်ရှင်
။ရန်ကုန်စီပင်သားရရွေးကောက်ပွဲကျင်းပတဲ့အခြေအနေကိုမတ်စုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။အခုဒေသရင်းသတင်းလာတွေကိုအလှည့်ပေးပါရစေ။တရုတ်နိုင်ငံအနောက်တောင်ဘက်ခြမ်းကစစ်ရဲမှုမြင့်မားတဲ့တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုတရုတ်ကွန်မြူနစ်ပါတီညီလာခံကနေမူဝါဒအသေးချချမှတ်ပြီးတိဘက်ဒေသခံတွေရဲ့စင်ရဲမှုနှုန်းကိုအရင်ကထက်လျှော့ချနိုင်ခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ရိုက်တာသတင်းပေါ်အခြေခံပြီးတော့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသမှာအပြောင်းလဲတွေပေါ်လာခဲ့တာအခုဆိုရင်အနှစ်60လောက်ရှိပြီဖြစ်ပါတယ်။1959ခုနှစ်တုန်းကတိဘက်ဒေသမှာလူလူအုံကြွမှုဖြစ်ပြီးနောက်အပြောင်းလဲတွေဖြစ်လာတာပါ။ဆက်ရှိချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေတိဘက်ပြည်သူတွေရဲ့လူမှုဘဝအခြေအနေနဲ့ကုန်ထုတ်လုပ်မှုတွေတိုးတက်အောင်လုပ်ဖို့ပုံဖော်ခဲ့ပြီးအခုဆိုရင်နှင်းနေဖုံးလွှမ်းနေတဲ့ကုန်းမြင့်လွင်ပြင်ဒေသကြီးဟာလှပတဲ့ဒေသအဖြစ်တိတိတော်သာတိုးတက်လာခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။လာဆာမြို့ဒွိုင်လွန်ဒီကွန်ဒေသကိုပြီးခဲ့တဲ့နှစ်ကစီးရဲနွမ်းပမှုဒေသကနေဖယ်ရှားနိုင်ခဲ့ပါတယ်။တိဘက်ရဲ့လေယာဉ်လုပ်ငန်းတိုးတက်လာပုံကိုတန်ကာမြို့နယ်သားတဦးကပြောပြပါတယ်
။未来两到三年，我们要把茶叶种植面积扩大到两到三万亩。
部门所呢，提出的六个轮压都比六家了，啊，可是十对总比六米大哩。第二部所要个五十倍时间的呢，正如你大哥雷亚东十对两百部木瓦拉差他吧哩，所要投起的马罗金呢，二十对外加吧哩。
ဒီပန်ဒီတာစင်ရင်မှုရောကြရေလှုပ်ဆောင်မှုဆက်ရှိကြမြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေမူဝါဒအတိအကျချမှတ်ပြဋ္ဌာန်းခဲ့ပြီးဒါဟာ2020ကျရင်တရုတ်တနိုင်ငံလုံးတရားဝါပြောကခင့်မိတဲ့နိုင်ငံဖြစ်လာစီရေဆိုတဲ့ရည်မှန်းချက်ရဲ့တစိ့တဒေတာလည်းဖြစ်ပါတယ်တချိန်ကဝင်ငွေနှဲပါတဲ့တန်ကာဒေတာလေသမားတွေဟာအခုဆိုရင်ဒေတာအာနာပိုင်ရဲ့အကူအညီမှုနဲ့မြေယာလည်းပြောင်းလဲလွယ်လှုပ်လာနိုင်တာ ဆိုင်ပြိုးရေးသမဝါယုံမှအတင်းတွေထောင်းလာနိုင်ပြီးဝင်ငွေတိုးလာကြတာဖြစ်ပါတယ်တိဘက်ကမေတော်မြို့နယ်ဟာကြောက်တောင်တွေဖုံးလွှမ်းတဲ့ဒေသဖြစ်ပြီးအရင်ကပုံမှန်အားဖြင့်ကျိုးတန်းတွေခိုစီးရင်တနင်္လာနေ့တနင်္လာကိုသွားခဲ့ရတဲ့ဒေသဖြစ်ပါတယ်အခုတော့တက်တောင်သက်သာရှိတဲ့လမ်းမဆက်သွယ်ရေးကိုဒေသကနေအသုံးပြုနေပြီးအိမ်အစ်စ်တွေနဲ့လက်ဖက်ဆိုင်ခင်းတွေကိုတော့စမ်းသပ်လု
部分乡镇呢进行同步。
那我们南南的东西对吗？勒佩萨县也有个海格拉汤东亚教案的，那汤问题都缺少多部事业对。六月来，这个江水的滩，六街南边文化部是来亚马批发的。
今麦上项目个嘞，不搞哪里路说话嘞？第二部苏亚也过年嘞，那趟上阿个沙路，阿只东的把嘞，把他妈当作使用包，超市就洗垃圾。阿里边嘛过年被买洗碗那里个洗路开的路，毕竟是搞嘞也都使用手机。吴安明啊，表话嘞，
过去的输血式的医疗变成造血式的医疗。那么为当地呢？
这边家山羊跳虎被米粮谷这条路表内进东来吧嘞，因阿所以乡文的波盖边边，阿里嘛家家门里家老屋，阿古罗地大个乡文男女个，内进店家背来吧嘞，阿拉个波路皮吧嘞，都罗个手机塞车都嘞皮大皮，阿里地大嘛嘞，内进在西都嘞皮吧嘞。
地大阿那门里个苏亚 hectare 460米个，比如哩来天来表边个位，阿里嘛苏邦内亚内。这一山文明的龙安机包雷谷边他妈妈妈电视巧库洗了吧的而且这大哥地位来的马里也真的表面文明哈门内东亚所言这有原为这当桥场是比到了阿片那趟雷亚的人面吧的他爸爸在开开江南的博华的马里拉给的地位地大哥路里哈地大哥苏亚的也套办古尼的叫路那丁老生也大伯哥你路庙拉家比阿家移民的股表水七七年年拉家吧的那当时叫个啥路？地北地大嘛，元王李让坤的也叫个地大个忙，李登喜当了个新业大新业一批干的，被骗人给比。哎，地大嘛，新业木农超下个农老要价多给我嘞，咩？
地北地大个新业那万把木农小产那个比输了，将过年我养表表给他吧，苦的看着好高啊，牛皮伢表我是来白表这些，好高嘛，真把嘞，可能这苗不是，莫来牛皮伢表我个咯。ကဘာတဝန်းကအနုပညာရှင်အများပြပါဝင်ပြသခဲ့ကြပါတယ်ဒီထက်မှာမြန်မာနိုင်ငံကအနုပညာရှင်တဦးအပါအဝင်ကဘာတဝန်းကမျိုးဆက်သစ်အနုပညာရှင်တွေလည်းပါဝင်ခဲ့ပြီးတစ်လွင်တောက်ပါတဲ့အနုပညာလက်ရာတွေကိုပြသခဲ့ကြတာပါ AP သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြပေးပါမယ်ရှင
်ကဘာကနမကြီးမော်တဲ့အနုပညာပြဝဲရီတွေကတခုဖြစ်တဲ့ဘာဆော်အနုပညာပြဝဲကိုဟောင်ကောင်မှာကျင်းပခဲ့ပြီးတော့လူထောင်ပေါင်းများစွာလာရောက်ကြည့်ရှုခဲ့ကြပါတယ်ဒီပြပွဲကိုတော့ကဘာတဝန်းကနိုင်ငံပေါင်း35နိုင်ငံကအနုပညာပြကန်း242ခုကိုခင်းကျင်းပြသခဲ့ပြီးတော့ထပ်ဝက်ကြော်ကြော်ကအာရှနဲ့အာရှပစိဖိတ်ဒေသကဖြစ်ပြီးတော့ပြကန်း22ခုကဒီနေ့မှာပထမဆုံးအကြိမ်ဝင်ရောက်ပြသကြတာဖြစ်ပါတယ်ဒီပြပွဲရဲ့စိတ်ဝင်စားစရာအကောင်းဆုံးတစ်ခုကတော့မျိုးဆက်သစ်အနုပညာရှင်တွေရဲ့လက်ရာကိုပြသထားတဲ့ပြကန်းဖြစ်ပါတယ်ဒီပြပွဲရဲ့အာရှဒါရိုက်တာအက်ဒလင်းအိုဝီကတော
့ would definitely spotlight on would be definitely the discovery sector of our show which is a sector presenting young galleries
ဒီမှာအနေနဲ့အဓိကမိမောင်းထိုးပြချင်တာကတော့လူငယ်အနုပညာရှင်တွေရဲ့လက်ရာပုံစံအမျိုးမျိုးကိုပြသထားတဲ့ discoveries ပြခန်းကိုပြချင်ပါတယ်အဲ့ဒီမှာ VR ကနေပြီးတော့တမယိုးကျဖန်တီးမှုတွေအထိဖန်တီးမှုလက်ရာအမျိုးမျိုးကိုတွေ့နိုင်တယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့လက်ရာတွေကတစ်လွင်တောက်ပပြီးစိတ်လှုပ်ရှားစရာကောင်းပါတယ်
အဲ့ discovery ပြကန်းမှာပြသထားရတဲ့ကတခုကတော့မြန်မာနိုင်ငံကအနုပညာရှင်မိုးဆက်ရဲ့ Dovewood Revolution Hand ဆိုတဲ့အနုပညာဖန်တီးမှုလက်ရာဖြစ်ပြီးတော့ဒီပပူးကြောက်စစ်ရုပ်က1988လူလူအောင်ကြွမှုအပေါ်အခြေခံပြီးဖန်တီးတာဖြစ်တယ်လို့သူကပြောပါတယ
် Yeah this is like from the newspaper in the 98 arisen time
ဒါက1988လူလူအောင်ကြွမှုအချိန်တုန်းကထုတ်ခဲ့တဲ့တိုက်ပွဲခေါ်တဲ့သတင်းစာကနေဖန်တီးတာတာပါ88တုန်းကတိုက်ပွဲခေါ်တဲ့တရင်စာရဲ့အမှတ်တံဆေးကဂျိုးငှက်နဲ့တော်လန်ရေးလက်တစုံမှာ88လူလူအောင်ကြောင်းမှု230ပြည့်မနစ်ကအခမ်းအနားတွင်တွေ့လိုက်တဲ့အချိန်မှာဒီစိတ်ကူးရတာပါ88အရေးတော်ပုံနဲ့ပတ်သက်ပြီးဘယ်လိုပြောမလဲဆိုပြီးတော့အဲဒီမှာဒီမိုကရေစီနဲ့လွတ်လပ်ရေးအတွက်ငါတို့တိုက်ပွဲဝင်ဖို့လိုတယ်ဆိုပြီးဂျိုးငှက်နဲ့တော်လန်ရေးအတွက်တိုက်ပွဲဝင်နေတဲ့လက်ကိုဖန်တီးခဲ့တာပါဒါအပြင်လောင်ချိုင်ထဲမှာနောက်ထပ်တောင်းပန်တစ်ခုဂျိုးငှက်တစ်ကောင်နဲ့ထည့်လိုက်ပါတယ်အဲဒီအချိန်တုန်းကတော်လန်သမားတွေအားလုံးဟာထောင်ထဲမှာရောက်နေကြလို့ဆန္ဒပြတဲ့သူတွေအတော်များများလည်းအဖမ်းခံခဲ့ရတာပါ
ဟောင်ကောင်ဘော်ဆော်နုပညာပြပွဲကရှေ့တိုင်းနဲ့နောက်တိုင်းကြား ရင်ကျမှုအမှုပညာလက်ရာတွေကိုဖလှယ်နိုင်ဖို့အတွက်အခွင့်အရေးတရဖန်တီးပေးခဲ့ပါတယ်။မှုပညာရှင်တွေနဲ့ပြာခန်းတွေအများစုကအာရှကဖြစ်နေတဲ့ချိန်ထဲမှာပဲဂရိနိုင်ငံအသင်းခြေစိုက်ကော်ဖရန်ပကြီးပြာခန်းမန်နေဂျာယူလီကာရက်စီကီကတော့ဒီနေ့ပြပွဲမှာသူ့ရဲ့ပြာခန်းကအရေးပါခဲ့တယ်ဆိုပြီးတော့ပြောပါတယ
် We collaborate and we exhibit artists from Lebanon, from Egypt. We are trying as a gallery to bring
တို့က Lebanon နဲ့ Egypt နိုင်ငံတွေကအမှုပညာရှင်တွေပူးပေါင်းပြီးတော့ပြသနိုင်ခဲ့ပါတယ်အရှိနဲ့အနောက်ကိုပေါင်းကူပေးနိုင်တဲ့ပကြီးပြကန်းတစ်ခုဖြစ်နိုင်မှုစူးစမ်းနေပြီးတော့ဒီမှာလာကြည့်တဲ့ပရိသတ်အတော်များများကလည်းကျမတို့လုပ်နေတာကိုအတိအမှတ်ပြုကြပါတယ်
။ဒီပြပွဲကိုပထမဆုံးဝင်ပြခဲ့တဲ့ဂျပန်နိုင်ငံကအာခိအီနိုမာတီကလည်းဒရိစန်နေနဲ့အဆောက်အုံတွေကိုပေါင်းဆက်ဖော်ပြထားတဲ့သူမရဲ့လက်ရာတွေကိုပြသထားပါတယ
်။生き物との共同制作というのをやっています。例えばヤドカリとかミノム
シ。島からバゾンロンとポーガオンとခွေးတို့လိတ်တို့လိုတက်ရှိသတ္တဝါတွေနဲ့ပေါင်းဆက်ပြီးတော့ဖန်တီးထားပါတယ်။ဘာကြောင့်လဲဆိုတော့လူတွေကတဖြည်းဖြည်းနဲ့သဘာဝပတ်ဝန်းကျင်နဲ့ပိုးပိုဝေးလာပြီးအထူးကြံဆန်လာပါတယ်။ဒါပေမဲ့ကျွန်မစိတ်ဝင်စားတာကတော့အဲ့ဒီလိုပတ်ဝန်းကျင်မျိုးမှာတရိတ်ဆန်တွေနဲ့ဘယ်လိုအတူနေထိုင်ကြမလဲဆိုတာကိုပါ။
အမှုပညာပကြီးလက်ရအများစုဟာထင်ရှားတဲ့သူတွေမျိုးဆက်သစ်တွေစီကဆိုပေမဲ့လည်းဇင်းနုံတွေကတော့မပေါ်လာပါဘူး။အန်အဂီရဲ့ဒီဖနက်ပုံဘဘူးလက်ရတွေဟာဆိုရင်တစ်ခုကိုဒေါ်လာ 18,000 လောက်ရှိပါတယ်။ဒွန်ဟန်ဆန်1990ခုနှစ်ကလုပ်ခဲ့တဲ့လဟာပြန်ဈေးကဒီဈေးတဲ့ပုံစံဆိုရင်လေတကယ်လူလို့တော့ထင်ရပါတယ်ဒါပေမဲ့အနီးကကြည့်ကြည့်တော့မှပဲဒါကကျင်းနဲ့သွန်းလုပ်ထားတာဖြစ်ပါတယ်ဟောင်ကောင်ဘာဆိုအမှုပညာပြပွဲကိုတော့မတ်လ29ရက်နေ့ကနေ31ရက်နေ့ထိဟောင်ကောင်ကွန်ဗင်းရှင်းစင်တာမှာပြသသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရည်စွယ်တွေကဦးစိတ်သူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တွားတွေနှာစင်ကြရမှာပါလိုင်းဒိုမီတာ25 32 51တိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုသားညုံဦးကပြောပြပေးပါဦးမယ်ရှင်
ဖေဖော်ဝါရီလအတွင်းတုန်းကစပိန်နိုင်ငံမက်ဒရစ်မှာရှိတဲ့သူတို့တန်ယုံဝင်စီခံရတဲ့ပုံမှာစုံစမ်းစစ်ဆေးပြီးဘူးဆိုပြီးတော့မြောက်ကိုရီးယားကတောင်းဆိုပါတယ်။ဒီစီးနှင်းမှုဟာစူးစူးဝါအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကြေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှဖော်ပြပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကဖြစ်တဲ့အရေးဖြစ်ရမှာဆိုရင်စီးနှင်းဝင်ရောက်သူတွေဟာတန်ယုံမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်အလက်တွေကိုယူဆောင်သွားတယ်ဆိုရတယ်။ဒီဖြစ်ရဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအစိုးရကိုဆန့်ကျင်တဲ့အတိုက်ခံအုပ်စုတစုရဲ့လုပ်ရဖြစ်တယ်လို့သိရပါတယ်။အဲ့ဒီချက်လက်ပစ္စည်းတွေကို FBI American ပြည်သူထောက်လိုင်းပြူတွေကိုလွှဲပြောင်းပေးခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။တူရကီနိုင်ငံမှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေအခုတနင်္ဂနွေနေ့မှာကျင်းပပါတယ်။မြို့တော်ဝင်တွေ Municipal Council ဝင်တွေနဲ့အခြားဒေသဆိုင်ရာအရာရှိတွေကိုရွေးချယ်တဲ့ဒီရွေးကောက်ပွဲကိုတူရကီပြည်သူတွေဒီနေ့မဲပေးကြတာပါ။ဒေသရွေးကောက်ပွဲဆိုပေမဲ့လည်းဒီရွေးကောက်ပွဲဟာတူရကီသမ္မတရီဂျက်ထယက်အာဒူဝန်နဲ့အာဏာရတရားမျှတမှုနဲ့ဗိုလ်မျိုးရေးပါတီအတွက်လူလူထောက်ခံမှုကိုစမ်းသပ်တဲ့ပွဲလို့နိုင်ငံရေးလှိလာသူတွေကတုံ့တက်နေကြပါတယ်။အမေရိကန်ဆိုအနေနဲ့ဂွန်ဒမာလာ Honduras El Salvador နိုင်ငံတွေကိုပြည်နေတဲ့အထောက်ပံ့တွေရပ်တန့်လူတွေဆိုတာကိုအမေရိကန်နိုင်ငံရဲ့ဌာနကစနေနေ့ကတီးပြပြောပါရယ်။မြောက်ပိုင်း၃နိုင်ငံအတွက်နိုင်ငံခြားအကူအညီပေးရေးအစီအစဉ်တွေမှာသမ္မတရဲ့ညွှန်ကြားချက်အတိုင်းဗဏ္ဍာရေးအသုံးစရိတ်တွေကိုစီမံဆောင်ရွက်နေပြီးတော့လွတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောခဲ့ပါရယ်။မြောက်ပိုင်း၃နိုင်ငံဆိုတာကဒီအလဲအမေရိကတိုက်မြောက်ပိုင်း၃နိုင်ငံဖြစ်တဲ့ El Salvador, Guatemala နဲ့ Honduras ကိုရည်ညွှန်းပြောဆိုတာပါ။အာဖဂန်နစ္စတန်ဒုတိယသမ္မတဒီကမှာအာဖဂန်နစ္စတန်ရဲ့ဒုတိယသမ္မတဖြစ်တဲ့ဗိုလ်ချုပ်ကြီးအဗ်ဒူရာရှစ်ဒိုစတွမ်ဟာစစ်နေတုန်းကသူ့ကိုလုံခြုံမှုတစ်ခုမှာကတ်တီလီလွတ်မြောက်ခဲ့တဲ့နောက်တာလီဘန်တွေကတော့သူဟာသူ့ရဲ့ပြစ်မှတ်တစ်ခုဖြစ်နေဆက်ပြီးတော့ရှိနေတုန်းပဲလို့တင်းဦးနေနေမှာကြေညာပြောဆိုပါရယ
်။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုသားညုံပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဆူဗီယာအယ်တီယာဖြစ်ပါရယ်ရှင်။ကျမတို့ည9နာရီတခါထပ်ပြီးထုတ်လွှင့်တဲ့အချိန်မှပြန်ပြီးဆောင်ကြရအောင်ပါသောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.
။